တော့သက်စီရင်အခုဆရာဝင်းတင်လိုင်းပေါ်မှာရှိနေပါတယ်ခင်ဗျအဲ့ဒါဒီတစ်ပတ်ဆွေးနွေးမယ့်အကြောင်းလေးစပြီးပြောလို့ရပါခင်ဗျဟု
တ်ကဲ့တော့စီမှာဆရာဝင်းစီရန်နေပြီးတော့ပြီးခဲ့တဲ့ပတ်ကဆိုလို့ရှိရင်သတင်းသမားကသတင်းရေးဝင်မပြီးသေးဘဲနဲ့တိုင်းမျိုးဘာတွေလုပ်တင်တယ်ဘာတွေပြောတင်တယ်ဆိုတဲ့ဟာမျိုးဥဆောင်ပြီးတော့သတင်းနေမဟုတ်ဘဲနဲ့တရားရေးပါထည့်သွင်းပြီးတော့ဒီစာတင်တယ်ဖော်ပြတင်တယ်ဆိုတဲ့အကြောင်းအရာလေးကကျွန်တော်နေ့စကားမှာအခြေတွင်ပြတ်စီခြင်းပါလေအဲ့ဒါလေးကိုကျွန်တော်တွက်ပြဖို့ခွင့်တောင်းပါ
တယ်ဟုတ်ကဲ့ဒီလိုရှိတယ်ဗျာကျွန်တော်ငယ်တုန်းကလည်းသတင်းလိုက်ထားကိုကျွန်တော်တော်တော်လေးအားကြရတယ်ပေါ့ဗျာသတင်းလိုက်ကောင်းတဲ့သတင်းတော်ကိုကျွန်တော်ကချင်းမုန်းနေအင်္ဂလိပ်တကားလေးရှိတယ်လေ new sound ဆိုတဲ့ဟာပေါ့ဗျာသတင်းလိုက်ခွေးပေါ့ဗျာမဲလိုက်ခွေးလူသတင်းလိုက်ကောင်းတဲ့လူဘာလို့ကျွန်တော်ကအားကြရတယ်နောက်တော့ဒရင်းတွေကိုတခါတည်းသူများတဲ့ပြုကြုံပြီးတော့ချက်လက်တွေစုံတဲ့ဟာနောက်တစ်ခါဥမာ clue web တားတဲ့ဒရင်းတွေရတာ scoop ဆိုတဲ့ဒရင်းသာလောကအသုံးနှုန်းပေါ့ဗျာဒရင်းဥပေါ့ဒီလိုဒရင်းဥတွေရတာကိုကျွန်တော်တော်တော်လေးကိုသဘောကျကြတယ်ဗျာကျွန်တော်အသက်တွေလည်းကြီးလာတဲ့ခါကျတော့ကျွန်တော်တမျိုးနဲ့စဉ်းစားတယ်ဗျာစဉ်းစားတာဘာလဲဆိုတော့ဟိုဒရင်းကြီးတာတဲ့ပေါ့လေနော်အဲ့ဒါဟိုဖြစ်ရဒီဖြစ်ရဟိုကိစ္စဒီကိစ္စဆိုတဲ့ဟာရေးတာလေပို့ပြီးတော့ကျွန်တော်ကြားကျင်တယ်သိကျင်တယ်မြင်ကျင်တယ်ဟာတွေ့လာတယ်အဲ့ဒါဘာလဲဆိုတော့လူတွေရဲ့အယူဆတွေခင်မင်ချက်တွေအတွေးခေါ်တွေဟဲ့လားဝေဖန်ချက်တွေသုံးသပ်ချက်တွေတောင်းဆိုချက်တွေစသည်ပေါ့ဗျာအယူဆတွေဆိုတော့နော်အဲ့ဒါတွေကိုပို့ပြီးတော့ကြိုက်လာတယ်အဲ့ဒီကနေသင်ပွားပြီးတော့တခါဒီလိုဟာတွေရေးချင်းဒါလင်းဟဲ့လားဒီလိုခက်ကိုလည်းကျွန်တော်အယူဆတွေကိုပေါ်ထုတ်နိုင်တယ်တွေးခေါ်တွေကိုဖန်တီးနိုင်တယ်အဲဒါမှမဟုတ်ခက်ရဲ့ဒသနာတွေပေါ့ဗျာဒါတွေကိုဖန်တီးနိုင်တယ်လို့အယူဆပေါ်လာတဲ့ခါကျတော့အဲ့ဒီကနေသင်ထပ်ပြီးတော့ကျွန်တော်ဘယ်လိုစဉ်းစားရလဲဆိုတော့အဲ့ဒီလိုဒါလုံးမှဒါလင်းတို့ခစ်တွေကိုပြောင်းနိုင်ပါပဲအဲ့ဒါတို့အနာဂတ်ကိုလည်းဖန်တီးနိုင်ပါပဲတို့ကအကြောင်းအရာတွေအချင်းအရာတွေကိုယူဖို့ပြရုံနဲ့ဆိုရင်တော့ခစ်ရဲ့သမိုင်းကိုမှတ်တမ်းရေးတဲ့လူတော့ဖြစ်မှာဆိုတော့တို့ကအတွင်းခေါ်ယူဆတွေကိုပြောလို့ရှိရင်ဒုက္ခကိုလည်းပြောင်းအောင်လုပ်နိုင်မယ်ဒုက္ခကိုပြောင်းအောင်လုပ်ခြင်းအဖြစ်တို့ကသမိုင်းကိုဖန်တီးနိုင်တဲ့လူဖြစ်မယ်လို့ကျွန်တော်ယူဆတာအဲ့ဒါကြောင့်ကျွန်တော်ကအတွင်းခေါ်ကိုရေးကြပါအတွင်းခေါ်ကိုဖတ်ကြည့်ပါလေဆိုတဲ့စကားကိုကျွန်တော်ပြောမိတာပါအခုအဲဒီလိုဘယ်လိုများယူဆကြလဲပြောပါအောင်ခင်ဗျ
ကျွန်တော်ကဟိုဆရာဆရာသင်ယူတာပါဆရာတခုကကျွန်တော်တို့ကဒင်းလာပင်ကအများကြီးလည်းမသင်ခဲ့ဘူးဟုတ်ကဲ့ကျွန်တော်တို့ကဒီဘယ်လိုဝင်းကိုင်းနဲ့တွောင်းနေရဆိုတော့ကျွန်တော်တို့သိစရာတော့ပါလေဒရင်တခုရေးသားတဲ့ညမှာကိုယ့်ရဲ့ထင်မြင်ယူဆချက်ကြီးမပါရဘူးလို့ဆိုပြီးတင်ထားတော့ကျွန်တော်ကရုပ်ဆရာပြောတဲ့ပုံစံကလည်းတော်တော်လေးကိုလေးစားဖို့ကောင်းပါတယ်တွေ့ဖို့လည်းကောင်းပါတယ်ဆရာကျွန်တော်တို့အဲ့လိုဟာမျိုးဆိုရင်ကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့မှကျွန်တော်တို့ကဒရင်ကိုသင်ဆက်တင်ပါမယ်ဆရာတစ်ခါလေးလေးကြွညောက်အောင
်ကိုယ်တဲ့ရှင်တို့စဉ်းစားပုံနဲ့ရောညနေသားလို့ကျွန်တော်ထင်မိရဲ့ဗျာဘာဖြစ်လို့လဲဆိုတော့သူတို့ပြောတာဒရင်ကြီးတဲ့အထက်မှာဟာလားကိုယ့်ရဲ့ထင်မြင်ချက်တွေယူဆတွေတက်ရေးရမယ်လို့ကျွန်တော်ပြောတာမဟုတ်ပါဘူးကျွန်တော်ပြောတာကဒရင်တောက်တွေဟာနိုင်ငံရေးဒရင်လိုက်ကောင်းတဲ့လူရှိမယ်ရာဇဝမှုဒရင်လိုက်ကောင်းတာဖြစ်မယ်အဲ့ဒီကနေပြီးတော့ရာဇဝမှုတွေရင်းရင်းကနေပြီးတော့ရာဇဝမှုတာချီဆိုတဲ့ဟာနဲ့ပတ်သက်လို့အတွေးခေါ်တွေဘယ်လိုရှိလာမလဲသုံးလဲရာဇဝမှုကနေနေဆိုတဲ့နဲ့ပတ်သက်လို့ဘယ်လိုယူဆတွေရှိလဲအဲ့လိုဟာမျိုးကြီးကြောင်းရေးဖို့ပေါ့ဟာလားကိုယ့်ရဲ့ယူဆချက်တွေယူအဲ့ဒါဒရင်ထဲမှာထည့်ယူဖို့ပြောတာပုတ်ပါဘူးအယူဆတွေအပြီးကြီးပေါ့အလားတူပဲနိုင်ငံရေးဒရင်တိုက်တဲ့လူကလည်းနိုင်ငံရေးကိုဟာလားဟိုမှာတော့တမူစီတီဆောင်ရေးဘယ်လိုလုပ်တင်လဲတမူစီအပိတ်ပြင်သားစီတွေကိုဘယ်လိုတော်လာတင်လဲအဲတမူလည်းတမူစီအဲအတူရောင်တွေကိုဘယ်လိုဖော်ထုတ်တင်လဲဆိုတော့အယူအဆတွေကိုရေးတဲ့ခါကြီးเนาะအဲ့တော့ကျွန်တော်ပြောချင်တာတူပါခင်ဗျားတို့တင်ကြားထားတဲ့အတိုင်းပေါ့တမူလည်းကျွန်တော်ငယ်တုန်းကလည်းတင်ကြားထားတဲ့အတိုင်းပေါ့ဗျာဟာလား Facts are secret opinion is free ဆိုရဲဟာပေါ့ဗျာเนาะအချက်လက်ကြီးမကြိုးပေါက်ပေါက်နဲ့ဖော်မှန်ကန်ပြောင်းမမဆိုတော့တိကျခိုင်မာရေးရမယ်သို့တော့အဲကျွန်တော်ရအယူဆတွေရေးတဲ့ခါမှာကျတော့လွတ်လပ်စွာဖော်ထုတ်ရမယ်အဲ့တော့ကျွန်တော်ပြောချင်တာကဒရင်းစာတွေကိုတိုက်ကွာအယူဆတွေရေးရဦးတယ်နည်းနည်းအားပူပြီးဖို့လာအခုမှဂျာနေတီဆိုတော့ဗျာအခုဂျာနေတီဆိုလို့ရှိရင်တချို့ဂျာနေကြီးတွေဟာဩဇာသိကြီးရဲ့ဟလားရောင်းရတယ်ကြော်ညာတွေလည်းအများကြီးရတယ်ဝီဝီလက်သိကောင်းတယ်လို့ကျွန်တော်နားလေတယ်ဘာဖြစ်လို့လဲဆိုတော့သူကအချက်လက်တွေတော့ရေးတယ်ဗျာအများကြီးအချက်လက်တွေဒရင်းကိုသူကပို့ပြီးတော့စုံအောင်လေအောင်ပေါ်ပြနိုင်တဲ့အတွက်ဩဇာကြီးရဲ့ဒါတပိုင်းဒါပေမဲ့ကျွတ်တာနေရအယူဆတွေကိုအများကြီးဖော်ထုတ်တယ်အဲ့ဒီမှာဥမာဆိုတော့တိုက်ခိုက်တာတွေပေါ့ဗျာဥမာကျွန်တော်လည်းတိုက်ခိုက်တာပဲဟာလားကျွန်တော်အဲ့ငရီမှာလုပ်နေတာဟုတ်အဲ့ငရီလုပ်နေတာဆိုတော့ငရီကဘာလို့ဟာလားမကြိုက်တဲ့လူခလားထိုးနေတဲ့လူကြီးချိတယ်ကိစ္စမရှိပါဘူးကျွန်တော်ဟာလားအယူဆတွေကိုများများဖော်ပြတဲ့ဒရင်းစာတွေပေါ်ပေါက်လာမယ်သို့မဟုတ်လည်းအယူဆတွေကိုရေးတဲ့ဆောင်းပါးရှင်တွေပေါ့ဗျာဟာလားပေါ်ပေါက်လာမယ်ဒရင်းနောက်တည်းကနေတောင်းလဲပြီးတော့ဆောင်းပါးရှင်တွေဖြစ်လာရင်တော့တိတ်ကောင်းမင်းလို့ကျွန်တော်အဲ့လိုပဲယူဆတယ်အဲ့ဒါကိုကျွန်တော်ပြောချင်းဖြစ်ပါတယ်အဲ့တော့ပြောပါဦးခင်ဗျာ
။ကောင်းပါဆရာ။ဆရာရဲ့ reference ချက်တော့ဆရာရဲ့ template ချက်ကကျွန်တော်တို့အများကြီးလဲနောက်ဘူးကောင်းပါဆရာ။အဲ့ဒီမှာကျွန်တော်တို့အခုလောလောဆယ်ကျွန်တော်တို့မှာရှိနေအခြေအနေအခြေခါရလဲကျွန်တော်တို့ဒီမှာလူငယ်များလုံးတွေခါရသို့တော့ဆရာပြောတဲ့ကိစ္စမျိုးတွေပေါ့နော်။လူငယ်လည်းဖြစ်ဖြစ်ငယ်ငယ်ကိစ္စဖြစ်အဲ့လိုတွေကိုကျွန်တော်တို့ကသေချာချာဖြည်းဖြည်းချင်းတောင်းနိုင်စုနိုင်အောင်ကျွန်တော်တို့ကကျွန်တော်ကဘာတွေပြင်ဆင်ထားဖို့ဖြစ်လဲဆိုတော့ဆရာလည်းပြန်ပြောပါဦး။
အဲ့ဒါကတော့ကိုတက်စီတို့တို့ရှိတော့ဘွာဟာလား သူတို့ဒရင်တော့သူကလုတ်လာတယ်ဆိုတာနော်သူတို့ကတာဝါဒနာပါလို့ဟဲ့လားတာကောင်းတွေကိုဖမယ်အလီထာပြုလို့လည်းဘာဆိုစာရေးကျင်တယ်ဆိုရင်စာကောင်းကိုတော့ဖတ်ရပါပဲလို့သူတို့ကယူဆတယ
်
စာကောင်းကိုဖတ်ဖို့ဆိုရင်တော့အဲကောင်းနေဆိုတဲ့ကျွန်တော်ယူဆတယ်ဥပမာဆိုတော့ဗျာသိပ္ပံမောင်ကလူပုဂ္ဂိုလ်ကြီးရေးတဲ့စာရီပေါ့ဗျာအဲကျွန်တော်ဒရင်လာလောကဆိုလို့ရှိရင်လည်းဟိုဂျန်နီကျော်ဦးချမောင်လူပုဂ္ဂိုလ်ကြီးဗမာသားဟာထူးထူးချွန်ချွန်ကိုကောင်းတဲ့စာရီပေါ့စာကောင်းကြီးတဲ့စာရေးစာရီအများကြီးပေါ့ကျွန်တော်နာမည်တွေထုတ်ပြန်ပြောနေတဲ့အကြောင်းကပါဆိုတော့ကျွန်တော်တိတာတွေတိတ်ပြီးတော့ပြင်းပြောင်းသွားလို့ရှိရင်လူရဒါဝဲအမှန်လို့ထင်မှသို့လို့ပါအဲ့တော့ကျွန်တော်ပြောချင်တာတော့ဘယ်လိုဆိုဆရာကြီးတွေပြောတဲ့လူတွေသုံးလူလူကကြိတ်နေတဲ့လူတွေသုံးသူတို့ပင်ကိုကသိပြီးကောင်းတယ်ဆိုတာထင်ရှားတဲ့လူရဲ့စာရီကိုကျွန်တော်ဖတ်မယ်ဖတ်မယ်ဖတ်မယ်စူတောင်းမယ်ဆိုတဲ့ဟာဆရာမင်းသူဝန်တို့ပြောတဲ့စကားနဲ့ဆိုရင်တော့သူတူပြုတ်ပေါ့နော်ပထမစာကောင်းတွေကိုစုပါမယ်အဲ့ပြီးတဲ့ခါကျအဲ့စာကောင်းတွေအတိုင်းကျွန်တော်လိုက်ပြီးတော့အတုစုပြီးတော့လေ့ကျင့်ပြီးရေးတဲ့သဘောမျိုးဖြစ်အောင်ရေးရမယ်။အဲ့ရေးလို့ရေးလေ့ကျင့်ရတယ်နောက်ကျတော့ကျွန်တော်ရဲ့ကိုယ်ပိုင်ယူဆတွေကိုကျွန်တော်ပြုစုတဲ့အပိုင်းကိုရောက်နိုင်မယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။ဒါစုတုပြုပေါ့။အဲ့ဒါအဲ့လိုပဲလုပ်သွားမယ်။အဲ့ပြောအောင်ခဲအတူတူနဲ့ခင်ဗျားခင်ဗျားရဲ့
ကျွန်တော်လေးရှိပါကြာကျွန်တော်တို့ကအခုကဒီမှာကျွန်တော်တို့မှာဘာခက်ခဲကြုံရလဲဆိုတဲ့အခါကျတော့ပြောလို့ပေါ့ကြာတော့ပေါ့နော်ကျွန်တော်တို့ solution energy ရှိမယ်ကျွန်တော်ပဲရှိသေးမျိုးစက်ကမာရေးရှိမယ်ဥမာထွက်လာအနာဝင်ဆိုတာရှိမှာပေါ့ကြည့်ဒီလူတွေချားတယ်မှာကျွန်တော်တို့ကမီဒီယာသမားတွေอ่ะပေါ့နော်သုံးတရားကျွန်တော်တို့မှာစုခင်လေးရှိတယ်ဆရာဘယ်လိုလဲဆိုတော့ဥပမာ NLD ကိုဝေဖန်တာဟာပိုက်ခက်တယ်နဲ့သွားပြီးဆင်နေလားဆိုရဲနောက်တစ်ခုကဟို NLD ဝေဖန်မယ်ဆိုလို့ရှိရင်ဒီမီဒီယာတခုကိုအားလုံးကနေဝင်ပြီးစစ်ပယ်ကြမှာကျင်ကြမှာဆိုတဲ့ကျွန်တော်မစိုးရင်စစ်တွေရှိနေတာမှာကျွန်တော်ကရှင်းထွက်ပြီးဆက်ပြီးထပ်တော့ဘူးမှာကျွန်တော်မှာအခက်ခဲချင်းဥပမာကျွန်တော်လည်း NLD ကိုမဟုတ်ဘူးဆရာကျွန်တော်ရှင်းပြချင်းဆိုတဲ့ကြောင်းသားပဲဖြစ်ဖြစ်အတူတူရှိတော့ဒီနိုင်ငံလောကမှာရှိတဲ့လူပဲဖြစ်ဖြစ်လူငွေလုပ်ငန်းတွေလုပ်နေတဲ့လူပဲဖြစ်ကျွန်တော်တို့မှာဒီလိုမျိုးပြဿနာလေးတွေကျွန်တော်တို့မှာရှုံနေတယ်တကယ်တမ်းကြောက်လို့ဆင်မီဒီယာသမားတွေပြောချင်းပြင်းပြင်းကိုကူကမဝင်မရေဖြစ်နေတဲ့ဟာကြီးကျွန်တော်ဘလို့ပြန်ပြောင်းလဲတင်လဲဆိုရအဲ့လေးကျွန်တော်လုပ်ပြပါချင်ပါညပြီ
အဲ့ဒါကတော့ကျွန်တော်ကတော့ဘယ်လိုပြောနေလဲဆိုတာခေတ်ရဲ့တတိပဲလို့ကျွန်တော်ကပြောနေတယ်ဗျာနော်ဒီလိုခေတ်ဟာအမှန်တည်းပြောရင်အာနာရှင်ခေတ်ဒီအပိဆူတွေအသာစီတွေအဟန္တာတွေနော်ချုပ်ချယ်တွေအဲ့ဒီဟာဘုံကကြီးပြင်းလာတဲ့ခါကျတော့သူတို့ဟာလက်တီတွန့်လာကြတယ်ဗျတတိနေလာကြတယ်ခစ်ကူလုံးကတတိနေတယ်အနေထားမျိုးရောက်လာတယ်သူကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့ဆိုတော့ဥမာခလေးတောင်မှာကျင်းကွက်ကိုတိုက်ရင်လူကြီးကနေပြီးကောက်ပြီးတော့ဒုံးနဲ့ခောက်တယ်ရိုက်တယ်ဆိုလို့ရှိရင်ကြိုင်ဒီခလေးဟာကျင်းကွက်ကိုမနိုင်ဝင်ဘူးဆိုတဲ့သဘောမျိုးပေါ့သူတို့တွေကလည်းဘယ်လိုဖြစ်လဲဆိုတော့ဒီခစ်ကိုကြော်ဖြတ်ခဲ့ရတာဟုတ်ခဏတို့ကြတော့လုံးဝအုပ်တုံပေးဆိုအသားကြီးခစ်ကြီးတစ်ခုလုံးနဲ့မှကြီးပြင်းရတယ်ဆိုတဲ့ခါကျနေတိုင်းတတိကနေလာတဲ့ဟာပါတယ်လို့ထင်တယ်နော်သူကြီးယုံကြီးနေရများတယ်အဲ့တူညီယူရင်းနေဟာဆိုတော့ဘလူးသကလုံးတုံးညင်လဲဆိုတော့ဒါခိရဲ့အကြောက်တရားတွေပေါ့ဗျာအဲ့ဒါတွေကိုတော့ကျွန်တော်ကကြော်ဖြတ်ဖို့ဆိုတာကတော့ခိရဲ့တတိတူတယ်လို့ကျွန်တော်ထင်တယ်ခိတတိဆိုတော့ရဲပြောမယ်ဟလားရဲရေးမယ်ဆိုတဲ့ဟာသကလုံးတော့တုံးရင်ကျွန်တော်ထင်တယ်လုံလောက်တယ်လို့ထင်ပါတယ်အဲ့ဒါကြောင့်ပထမဦးဆုံးတော့အကျင့်လုပ်ဖို့ကတော့ရဲပြောဖို့ဆိုတဲ့အကျင့်ကိုလုပ်ကြပါလို့ကျွန်တော်တိုက်တွန်းနေတယ်ဆိုတော့ဒရင်သားဆရာကြီးဒရင်တော့ဒီသူတို့ငယ်တော့ပါဗျာကျွန်တော်ဖတ်မိသေးတယ်အဲကျွန်တော်မကြည့်ဘူးဒရင်သားတို့ကနေမှကျွန်တော်လုပ်တယ်ညဆိုရင်ကျွန်တော်ဥမာဖောင်ပိတ်တဲ့ချိန်ကဆိုတော့7နာရီလောက်အဲဒီချိန်မှာဖောင်ပိတ်တယ်ဆိုရင
်
ကျွန်တော်ကဒရင်သားဆရာကြီးစုပြီးတော့စကားပြောတဲ့ခါကျဘာဖြစ်လဲဆိုတော့သူတို့ပြောရဲဆိုရဲပြောတတ်တယ်ဆိုတတ်တယ်ဖြစ်လာတယ်ပေါ့ဗျာဒါကကျွန်တော်ပြောရမယ်လို့ကျွန်တော်ထင်တယ်အဲ့ဒီပြောရတယ်ဒီမှာရေးတဲ့အရှင်ကိုလောက်ရပါပဲကျွန်တော်ဥမာကိုဝင်တော့နမူနာထားပြောအောင်ဆိုရင်ကိုဝင်တိုင်လူဖြစ်လာတဲ့ဟာဗာလဲဆိုရင်သူလဲအလူပဲလူရတာပဲခမားလူလူပဲလူငယ်ပဲခမားလူလူပဲစိုးရင်နဲ့ဖြစ်ကြီးတဲ့မှာဝေးဖွားလာတဲ့ကြောက်ရတဲ့ညွန့်ရတဲ့တွန့်ရတဲ့ဇာလာကြီးတွေမှာကြီးပြင်းလာတဲ့ခါကြတော့သူ့ရဲ့လက်တီဟာတွန့်လာညွန့်ပါတယ်လူကျွန်တော်အဲ့လိုပဲသုံးသပ်မိတယ်ဖြစ်ကြီးတစ်ခုလုံးကဖြစ်နေတာဟုတ်ဒါမဲ့လူသူပြောတယ်ဆိုတယ်ဆိုတဲ့ခါကြတော့ကျွန်တော်ပြောပြောရင်ဘယ်လိုဖြစ်လဲဆိုတော့အကျိုးရဲလာတယ်ဟုတ်လားတွေးတာတွေပေါ်လာတယ်အယူဆတွေပေါ်လာတယ်တင်မီချက်တွေပေါ်လာတယ်အဲ့ဒါကျွန်တော်ရဲ့သုံးသက်ချက်တွေပေါ်လာတယ်အဲ့ဒီဟာတွေကကျွန်တော်မနေနိုင်တဲ့ခါကျတော့တနည်းနဲ့ကျွန်တော်ပြန်ပြီးတော့ဆောင်းမပုံစံနဲ့ရေးကြတယ်ပေါ့ဗျာအဲ့ဒါကျွန်တော်ဒရင်းလာလုပ်တဲ့အတွက်ဒရင်းတော့ဒီနေ့ဒရင်းစုတော့နာရေးလာတာတာဒါတစ်ပိုင်းဒါပေမဲ့လို့ကျွန်တော်ကအယူဆတွေရေးကျင်လာတယ်ခေတ်တည်းမှာမြေကိုမျက်စိရှိအောင်မှမြင်နေတဲ့ခေတ်ရဲ့အပြောင်းအလဲတွေခေတ်ရဲ့ပြဿနာတွေခေတ်ရဲ့ဒုက္ခဒုက္ခတွေခေတ်ရဲ့ညီမချက်တွေဒါတွေကိုကျွန်တော်ဆောင်းမတွေရေးလာပဲကျွန်တော်ပြောချင်တာအဲ့ဒါပဲအယူဆတွေရေးပါဆိုတာအဲ့ဒါကိုပြောတာပါအယူဆတွေကိုကိုယ်သိတဲ့မှာခံစားချက်တွေပေါ်လာတဲ့နဲ့အတူနော်အဲ့ဒါဒီခံစားချက်တွေနဲ့ပေါင်းစပ်ပြီးတော့ခစ်ကာလဘေးကိုပါဝင်ညမှာမြင်နေရတဲ့အချက်လက်တွေအကြောင်းအရာတွေအကျင့်အရာတွေဌာနဘောဓာတွေဝေဖန်ချက်တွေယူဆချက်တွေအဲ့ဒါတွေကိုကျွန်တော်စားရရေးချဖို့ပဲခင်ဗျအဲ့လိုဆိုရင်ဒီခစ်ရဲ့သမိုင်းကိုကျွန်တော်ကရေးသားနေတဲ့လူတွေသို့မဟုတ်ပဲ့ကန်နေတဲ့လူတွေတိုးကန်နေတဲ့လူတွေဖြစ်လာမယ်အဲ့လိုဆိုလို့ရှိရင်ကျွန်တော်ဟာဒရင်သာသမားများပြီးသမိုင်းကိုပြောနေကြပြီးဆိုတဲ့စကားလုံးနဲ့ တင်းစားသမားတွေများဒီတမိုင်းကိုရေးနေကြပြီဆိုတဲ့အဒီထားမျိုးအစီအမျိုးတက်လန်းနိုင်ပြီမယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်ပြောပါတယ်ဗျာ
ဟုတ်ကဲ့ပါဆရာဆရာသူကပြောရတဲ့ဟာကိုနားထောင်ရင်းနဲ့ကျွန်တော်သတိရမိရလေးကတော့ကိုရောင်တော်ကြီးရှိတဲ့ဆရာစုဦးစိန်ဝင်းပြီးတော့အခုချိန်ကြီးဆရာရေးနေတဲ့အကောင်းပါတွေကိုကျွန်တော်တို့ကဖတ်ပြီးတော့လူငယ်မီဒီယာသမားတွေအကုန်လုံးကလည်းဆရာတို့လူမျိုးဒီရင်သားရင်ကြတဲ့ဆရာဆိုတော့ကျွန်တော်တို့မှအခက်အခဲကြီးရကျွန်တော်တို့ကျွန်တော်တို့မယုံကြည်ရတာရေနောက်တစ်ခုကကျွန်တော်တို့ဒါမျိုးပြောလိုက်လို့ဘုံတရားကနေပြီးကျွန်တော်တို့များတိုက်ခတ်တယ်လို့ထင်သွားမှလားဟုတ်ဆိုတဲ့ဒီကိစ္စတွေအဲ့လိုဟာတွေကကျွန်တော်တို့မှလည်းနည်းနည်းလေးရှုပ်ပြီးနေတဲ့အပိုင်းဖြစ်အခုဆရာပြောလိုက်တာကကျွန်တော်တို့တော်ပြီးအထောက်အပံ့ပေးရဆရာရှင်းဆက်ပြီးတော့လည်းသွားဖို့လာဖို့ပြောကျွန်တော်တို့ဆက်ပြီးလုပ်ကိုင်မှုတွေလည်းကျွန်တော်တို့ကအားကြီးထောက်အပံ့ပေးရဆရာအဲ့တော့လည်းဆရာရင်းနှီးချက်ရှိမှာဆရာ
ဟုတ်ကဲ့များအခက်ကိုတက်စီကျွန်တော်တို့ပြောနေတယ်ခင်ဗျားတကားလည်းမှလူလူစင်ဝင်ပါလာတော့အဲကျွန်တော်ကိုဒီဝင်းနဲ့သတိရပါတယ်ကျွန်တော်ပြောချင်တာကိုစီဝင်းကြောင့်ပဲပြောရတယ်မထင်ဘူးနော်ကိုစီဝင်းကွယ်လွန်တဲ့ခါမှာကျွန်တော်ဆောင်းပါးတို့ရေးပွားတယ်ကိုစီဝင်းဟာတော့အမှန်တရားဘက်ကပြီးတော့ရပ်ဝင်နေအမှန်တရားရပ်ထားတဲ့သူအမှားတရားတွေကိုလည်းဖော်ထုတ်တိုက်ခိုက်ဝင်တဲ့လူဖြစ်တယ်လို့ကျွန်တော်သုံးသပ်တယ်နောက်အဲ့ဒီကနေအမှားတရားတွေကိုတိုက်ခိုက်ရုံနဲ့မကဘူးအပြောင်းလဲတွေကိုတောင်းဆိုရတဲ့လူဆိုတော့ကျွန်တော်အချက်သုံးချက်နဲ့ကိုစိန်ဝင်းကိုအကြောင်းရေးပါတယ်အဲ့တော့ကိုစိန်ဝင်းကအဲ့လိုပုံပုံမျိုးဖြစ်ပါတယ်အဲ့တော့အဲ့လိုရဲတိရဲရေးတဲ့အတွက်ကို့မှာဘယ်လိုများတုံ့ပြန်ကြမလဲဆိုတော့မထင်ပါနဲ့အရင်မကြည့်ပါဘူးဥပမာကိုစိန်ဝင်းဆိုလို့ရှိရင် NLD ကိုတိုက်ခိုက်တဲ့ခါလေးရေးဦးပါလေကျွန်တော်ပြောတယ်ကိုစိန်ဝင်းရေးတာတော့ရေးတာပေါ့ဒါမဲ့လို့အချိန်နေရတော့ NLD ဘာလို့ကတော့တိုက်ခိုက်တော့မကောင်းဘူးထင်တယ်ဟာလားခဏပြီးတော့နည်းနည်းထိန်းတော့ရေးပါတိုက်တာတော့တိုက်ခိုက်ပါဆိုတဲ့အတွက်ကိုစိန်ဝင်းကဘယ်လိုကြောင်ရေးဘူးလဲဆိုရင် NLD ဆိုတာဟာလူအိုလူကြီးပေါ့ဗျာနော်ဘိုးဝဲရေးတာလူဟာမျိုးတော်မှာဖြစ်နေတယ်ဆိုပြီးရေးတာရှိပါတယ်ဒီကြီးလဲကျွန်တော်ကလက်ခံနေလုပ်ပါပြေးပါဒီလိုဟာမျိုးတွေဝင်သွားမှာပေါ့အဲ့ဒါဖြစ်နေတဲ့အခြေအနေကဖြစ်နေတာပဲဆိုတာမျိုးပြောတယ်အဲ့တူကနောက်တော့ဘယ်လောက်တောင်ရေးမယ်လို့တကူးလဲဆိုရင်နောက်တူမရေးပါဘူးအဲ့ဒါဘာလဲဆိုတော့အဲ့ဒီအချိန်တော့ဒေါ်စန်းကြီးတို့ကလည်းထောင်ထဲတို့ကတော့ရောက်နေတဲ့အချိန်ပေါ့ဗျာအဲ့တော့ NLD ကိုတင်းထုတ်ထားလို့မရဘူးဝစီတုံးလို့ဘာလို့ပြောတဲ
့ဒ
ါပေါ့ဘွန်ဘတ်ရဲ့ headquarters ဆိုတဲ့ဌာနချုပ်ကိုဘုံခွင့်ရဆိုတဲ့ကြီးကျော်လာမျိုးနဲ့တော့မှ NLD ကိုတိုက်ခိုက်မယ်ဆိုတဲ့ဆောင်းပိုင်းပြီးယူတော့မှကြံခဲ့တဲ့စကူးရှိတယ်။အဲ့တော့ကျွန်တော်ပြောချင်တာတော့ဘာလဲဆိုတော့ဆွေးနွေးကြပါခုနကကျွန်တော်ပြောသလားညှိနှိုင်းကြပါကိုလေးလာကြပါရီးကြပါအဲ့ဒီထက်မှဆွေးနွေးရင်ကနေပြီးတော့ဘလောက်ရီးရင်ကောင်းတယ်ဘလောက်ရီးရင်မကောင်းဘူးဆရာလေးလဲအခုအချင်းချင်းပြန်ပေါ်လာပါပဲအဲ့ဒီယူဆတဲ့အတိုင်းပဲကျွန်တော်တွေဟာလောက်ကန်သွားရင်ကျွန်တော်သတင်းစာတွေဟာကျွန်တော်ဖြစ်ရဲ့အတွေးခေါ်အခွင့်အယူစားတွေခေဥတည်ကျက်တွေခေဆန္ဒသဘောထားတွေဥဆောင်နေတဲ့လူတွေဖြစ်ပြီးတော့ဖြစ်သမိုင်းကိုကျွန်တော်ကရေးတဲ့လူတွေဖြစ်လာနေတယ်လို့ကျွန်တော်ပြောချင်ပါတယ်ဒီစကားနဲ့ပဲကျွန်တော်ညှိုးချုပ်တာပေါ့ဗျာနော်တော်တော်ပါပြီ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ကျေးဇူးတင်ပါဆရာဟုတ်ကဲ့ပါ